ပြောတဲ့ရုရှားရဲ့ဩဇာကိုထိန်းချုပ်ဟာတာလို့တဲ့အတွက်ရှစ်တော်အရှမှာအမေရိကန်ကစစ်ဘောင်ချက်နေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကဒီကနေ့တနင်္ဂနွေနေ့မှာဆွဆွဲလိုက်ပါတယ်။ကမ္ဘောဒီးယားမှာရှေ့အရှထိန်းသိမ်းနေလာကတက်ခဲ့ပြီးတဲ့နောက်ဗာလီမှာဂျီ20ဂျီလာကတက်ဖို့မထွက်ခွာပြီးရုရှားနိုင်ငံခြားရေးဝန်ကြီးစာဂျီလက်ဖရော့ဖ်ကဖနောင်းမင်လေးစိတ်မှာတနင်္ဂနွေနေ့ Ukraine ကိုကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်နောက်နိုင်ငံတွေကရုရှားပေါ်ပိတ်ဆို့အရေးယူခဲ့တာကြောင့်ရုရှားကထိခိုက်သွားတဲ့သူ့စီးပွားရေးကိုအရှိတောင်အာရှဗဟုပြုဖို့ကြိုးစားလာခဲ့တာပါမြန်မာပါဝင်အရှိတောင်အာရှဟာရုရှားရဲ့အကျိုးစီးပွားအတွက်အရေးပါတဲ့ဒေသတစ်ခုဖြစ်လာခဲ့ပါတယ်ဒါပေမဲ့အခုအရှိတောင်အာရှထိပ်သီးအစည်းအဝေးမှာ Ukraine စစ်ပွဲအမေရိကန်တရုတ်အားပြန်မှုနဲ့မြန်မာနိုင်ငံကိစ္စတွေကိုခေါင်းဆောင်တွေကအဓိကထားပြီးဆွေးနွေးခဲ့ကြပါတယ်အမေရိကန်ရဲ့မဟာဗျူဟာအားလုံးပါဝင်ရေးမဟုတ်ဘဲအာဆီယံရဲ့အားလုံးပါဝင်ရေးမူကိုလာပြီးသူ့မဟာဗျူဟာနဲ့အပြိုင်ချဖို့ကြိုးစားနေတယ်လို့သူကဆိုပါတယ်အာဆီယံဝန်ကြီးအစ်စ်အစည်းအဝေးတွေမှာသဘောတူညီချက်900ကိုအကောင့်ထဲဖို့ပြက်ခွက်ခဲ့တာကြောင့်မြန်မာနိုင်ငံကနိုင်ငံရေးအစ်စ်ခေါင်းဆောင်တွေကိုတက်ရောက်ခွင့်မပြုခဲ့ပါဘူးမြန်မာစစ်ကောင်စီကလည်းအာဆီယံကအားလုံးပါဝင်ရေးမူကိုချိုးဖောက်တယ်လို့အခုရုရှားနိုင်ငံရဲ့ဝန်ကြီးကအမေရိကန်ကိုဝေဖန်ခဲ့တယ်လို့ပဲဝေဖန်ခဲ့ပါတယ်